你他给他了因为这个人resilience 你们还没有把他变了没得了渐渐看来没说过把他变了I could not find the other time I was to read my little bit of a local in my home the Lumusa sign in my home say he seemed stressed he can't hang out so be all to read my little jar clinical psychologist theNow, neurologist day to eat on it, through eat on it, sadly this year. That's in the Harvard cover. Harvard Business Review cover. Emotional intelligence, resilience. That's Berkeley, University of California, Berkeley, that resilience. Inner strength. They are let to get high name.စိတ်အကြောင်း emotion အကြောင်းကိုလည်းပဲအနောက်တိုင်းစိတ်ဓာတ်ပြည့်တဲ့ပညာအရှိတိုင်းအဘိဓမ္မာနောက်ပြီးတော့ဝိပဿနာမှာမျိုးစုံလေးလာထားပြီးတော့ရည်ထားရတဲ့စကားတည်းအသူရဏစာအုပ်တွေပါနောက်တရားထိုင်ဆိုတဲ့နေရာမှာလည်းပဲbrand name တခုတည်းဟုတ်ပဲနော်ဟိုနေဟိုအာယုံစိုက်ပြီးတော့ဟိုတရားထိုင်တဲ့ဆရာကြီးတွေမဟုတ်ဘူးဒီဆရာကြီးတွေကနီးအမျိုးမျိုးတရားထိုင်ပြီးတော့မှအဲ့ဒီနီးနေဘယ်လိုလုပ်ပြီးတော့ဒီလိုပုံစံမျိုးနဲ့သင်ပေးနိုင်တော့အဲ့ဟာကိုသိအောင်သတိလင်္ကာနိုင်ငံမှာရှိတဲ့ဂျာမန်ဆရာတော်ကြီးတွေပါဆရာဦးညာနာပုံနေကထေရာဆိုခုတော့မရှိတော့1993တုန်းကဆရာတော်မှသွားတယ်တက်တော့60ကျော်ကျော်မာစီဆရာတော်ကြီးရဲ့တပည့် The Heart of Buddhist Meditation ဆိုပြီးတော့အဲ့စာအုပ်ကိုရေးတာတော့တော်နာမည်ကြီးနောက်တိုင်းမှာသူသူဖြင့် psychologist နဲ့ neurologist တွေကြားတယ်မှာနာမည်ကြီးအဲ့ဆရာတော်ကြီးစီတော့သူတို့တခြားနေရာမှာတရားစောင့်ထိုင်ပြီးအဲ့ဆရာတော်ကြီးသွားပြီးတော့ဒါနဲ့ပတ်သက်ပြီးတော့စာပေရပါဆိုတော့အဲ့စာပေသွားလေးလား။ဟောဆိုလိုတာကဥပမာဒီစာအုပ်ကိုရေးတဲ့အမောက်ခိုင်နေအောင်တယောက်က emotional intelligence ကိုရေးတဲ့ Daniel Goleman နောက်တယောက်က what's consented to a Richard Davidson ဆိုတဲ့အမောက်ခိုင်တရားထိုင်တဲ့ဆရာတော်လေးကိုခေါက်ခေါက်ခါခါသူရဲ့ lab ထဲ neurological lab ထဲပြင်ပြီးတော့တရားတကယ်ထိုင်ပြနောက်ပြီးတော့သူတို့ရဲ့ brain images ဟိုနောက်ရဲ့အုံတွေကိုကြိုက်ထားတယ်ဒီချိန်အာကမ္မထမ်းထိုင်မှာတော့အနေအဆအကြောင်းထိုင်မယ်အနေအဆအမြန်ပြောင်းလဲနေတာပြောင်းလဲတော့ခုတ်လို့နေနေမှာဟို resilient ဘလားရှိဒီတစ်ခါကျတော့အရာကို stress တောက်ဖြစ်တယ်ဟောစာအုပ်တွေပြပုံတွေပြအရာကိုဒုက္ခရောက်နေတဲ့ပုံတွေသူတို့မှာ helpless ဖြစ်နေတယ်ဟိုရင်းချုံမရဘာမှအလုပ်လည်းမရတဲ့အနေအထားမျိုးတစ်ခါတည်းအကြည့်ခိုင်းတယ်တစ်ခါတစ်ခါကျတော့သူတို့ကျင့်နေတဲ့တရားတွေမေတ္တာတရားတွေကျင့်ခိုင်းတယ်တစ်ခါတစ်ခါကျတော့သမထစိတ်ငြိမ်တာတွေကျင့်ခိုင်းတယ် one session ကိုမိနစ်30မင်းနဲ့ဆိုင်တဲ့မှာရိုက်ထားတဲ့ပုံအဲ့ဒါတွေကိုအခုကျတော့ top university တွေမှာတခါတည်းသူတို့ဟိုလေ့လာပြီးတော့အဲ့ဒီပုံတွေပြန်ပြီးရှင်းပြတာဥပမာဆိုရင်ဒီလိုပုံလေးဒီလိုပုံလေးကအုံနောက်ရဲ့ alpha လို့ခေါ်တယ် brain wave လို့လည်းခေါ်တယ်အဲ့ဒါ distress များတဲ့ပုံ resilient ရှိstress များတဲ့ပုဂ္ဂိုလ်ကမရေစိလင့်ရှိတဲ့ပုဂ္ဂိုလ်ကဘယ်လိုရေစိလင့်ရှိတဲ့ပုဂ္ဂိုလ်ကအနောက်ကဘယ်လိုဆိုတာကို နှစ်2600ခါဗုဒ္ဓဟောရတဲ့အရာအရာကိုဒီအခုမှပဲစမ်းသပ်နိုင်တဲ့စက်တွေတချို့နေရာမှာပေါ်လာတယ်ပေါ်လာတဲ့ဟာကိုဘုမောကဒီနေ့တိပ္ပံပညာကြောင့်လားပြောဖို့မဟုတ်ပါဘူးဒီသူတို့ပြောတဲ့ဟာအနေချင်းနောက်ဘုရားတရားတော်တဲ့အနေချင်းအနေချင်းပဲရတယ်ဒီနေ့ဒီနေ့တာလို့ဆိုရင်အနေချင်းပဲရအဲ့ဒီကနေဟိုနေစဉ်လုပ်ငန်းခွင်မှာဘယ်လိုအသုံးပြုနိုင်တော့ဒါလေးဒီနေ့လာပြီးရှယ်လုပ်လူအများစုကဟိုဖျားသွားတယ်ဖုံးချောင်းသွားတယ်ဆိုရင်အလူတန်းလုပ်ဖို့ပေါ့နော်အဲ့လိုတွေးပြီးတော့သွားကြတယ်ဒါနဲ့ပဲမှန်ပါတယ်အဲတချို့ချောက်လည်းပဲတရားသွားထိုင်နေ10ရက်15ရက်တစ်လနှစ်လအဲ့လိုလည်းရှိတယ်အဲ့ဒါလည်းဟုတ်ပါတယ်ဒါလုံနေတဲ့လူနဲတာတော့မှဟိုလုံနိုင်လူတွေတဲ့ဒီနေ့တနေ့ပို့ပြီးတော့ညားလာတာတွေ့ရတယ်မြန်မာနိုင်ငံမှာရိတ်တာပေါင်း1000ကျော်ရှိလာတာရိတ်တာရှိတဲ့နိုင်ငံနေနေဆိုရင်အများဆုံးဖြစ်မှာဒါမဲ့ဘုန်းတော်ကဒီနေ့ကဒီလိုပဲဝတ်ရှော့လုပ်တယ်ဒီနေ့လာပြီးတော့နားထောင်တဲ့တန်ခါတစ်ပါးကဘုံပြီးတယ်ဆရာတော်နဲ့တခြားနိုင်ငံမှာကြာသူလည်းပဲကျောင်းတက်ခဲ့တယ်သီလင်္ကာတို့အိန္ဒိယတို့ကျောင်းသားတက်ခဲ့တယ်အာကားချင်းကြက်တဲ့ခါတခါခါကားကြက်တဲ့ပူပါတယ်ကားချင်းတိုက်မိတယ်အဲသူတို့ကရှင်းဆင်းပြီးတော့နေရာလုံး driver နေရာလုံးဆင်းပြီးတော့ဟိုကြီးလေးလေးပြောတယ်စကားဒီအပန်အော်ကြီးရဲ့ဟစ်ကျင်မပြောဘူးဒေါသမဖြစ်ဘူးပေါ့နော်အမ်ဥပမာအမ် insurance number ဒီဟိုအထိတ်ဒီလဲကြတယ်အမ်ဘသူရဲ့ insurance ကပါနောက်ဘသူရဲ့ license driving license number ကပါလို့အတက်အချက်လက်လေးတွေအရှိန်လုပ်ပြီးရင်အဲတို့ကကျန်ပြီးသွားပြီဆက်လက်ပြီးတော့အဖြည့်ရှင်းနေတဲ့စနစ်ကံသွေးပြီးဖြည့်ရှင်းတော့ဒီမှာချတော့သူဒီနေ့မှတွေ့တော့အဲ့လိုကားလေးနဲ့ပို့မိတာပို့မိတဲ့ခါမှာအပုတ်ခံရတဲ့ driver ကထုတ်ကျင်နေစင်လာရံလို့နေတယ်ဆိုလို့နဲ့ဘုန်းတော်က15မိနစ်တော့တိုင်းနေရာထဲမှာရိတ်တာရှိ15မိနစ်မနေနေစမ်းလန်နံမြို့မှာမနေ့နေ့ဆက်တော့သွားရင်ဟိုနေ underground station ရှိအဲ့တော့ဒီမှာလည်း15မိနစ်မနေ့နေ့ဆက်သွားရင်ရန်ကုန်မြို့ဘယ်မှာဖြစ်ဖြစ်တရားရည်တန်ရှိဒါလောက်ရှိပါနဲ့ဘုန်းတို့ရဲ့ဟိုဟာ emotion management ကဟိုတချို့နေရာတွေမှာကားနဲ့အဲ့လိုနည်းနည်းဖြစ်တာနဲ့ဟိုဒုတ်ဆွဲဓာတ်ဆွဲဖြစ်လာဓာတ်ဆွဲတဲ့ဟာတော့ဘုန်းတို့မန္တလေးမှာတရားတော်ဟောနေတရားဟောတဲ့အချိန်မရောက်သေးဘူးလေငါရန်ကုန်နဲ့လေအစိုးရဆင်းလို့မန္တလေးတောင်ညောင်းတယ်မန္တလေးတောင်ခဏရပ်တက်နေတာအတော့မှမန္တလေးတောင်ရောက်ခါနေလိမ့်မယ်ဟိုဝန်ထမ်းအလုပ်သမားတွေကိုတည်လာတဲ့ဂါလင်းတစီဂါတစီကဆိုင်ငယ်တစီနဲ့ဘာဖြစ်မိလဲမသိဘူးဘုန်းတော်အဲ့နားကြားတဲ့အချိန်ကျတော့အဲ့ဒီဂါသမားလေးကိုဆိုင်ငယ်သမားရဲ့နောက်သူ့ရဲ့တငယ်ချင်းလားမသိဘူးအဲ့လက်ဖက်ဆိုင်တဲ့ကလေးဟိုဓာတ်နဲ့ရွယ်ပြီးတော့ချင်းချောင်းနေတွေ့တယ်အဲ့တော့ကိုယ်တိုင်တွေ့ရအဲ့တော့ဒီလိုပုံစံမျိုးဆိုရင်ဒီလိုပုံစံမျိုးကိုတကယ်လို့ tourist တွေကဓာတ်ပုံရိုက်သွားတော့ Facebook မှာတင်နေဆိုရင်ဒါ tourism နဲ့ထိခိုက်တယ် investment လာလို့လူတွေပဲဒါဒီမှာလုံခြုံမှုတက်ပြီးရှိဘူးဆိုတော့ဓာတ်မျိုးတွေဖြစ်နေတယ်အဲ့စီးပွားအဖက်ကနေတွေ့နေတယ်ဟိုစိတ်ဆိုးလွယ်တဲ့လူအလွယ်တကူစိတ်တူတဲ့လူအဲ customer နဲ့စကားပြောတဲ့ခါမှာလည်းပဲသူအရှုံးမရှိမှာ customer ကမှန်တယ်မားတာအပတာဒီနေထားကိုဒီအခြေအနေကိုသူကအေးစိတ်စိတ်မကင်တွယ်နိုင်တယ်နည်းတဲ့ပြဿနာကြီးအောင်လုပ်မိတယ်ကြီးတဲ့ပြဿနာပေါက်ခွဲနေစိတ်အနေထားမျိုးဖြစ်အောင်လုပ်တယ်ဒါတွေက stress management လို့တဲ့ဟာလေ။နောက်မြတ်စွာဘုရားကလောကကြီးရဲ့ဒုက္ခကိုများအောင်လုပ်တဲ့ agent နေထဲမှာပေါ့ element တွေထဲမှာဒေါသတစ်ခုပါတယ်ဒေါသတစ်ခုပါဒေါသနဲ့ထွက်မိပြီဆိုရင်တယောက်နဲ့တယောက်မောင်နှမဖြစ်ဖြစ်မောင်နှမကြားရဲဖြစ်ဖြစ်မောင်နှမချင်းဖြစ်အမိဘနဲ့သားသမီးဖြစ်ဖြစ်စကားအတိတ်တယောက်စကားပြောတော့တယောက်ကနားထောင်တာလေနားထောင်နေဆိုတာနဲ့ပါ listening ability နဲ့ပါ deep listening ဆိုတော့ဟိုရှားတော့အဲ့လိုမျိုးဖြစ်တဲ့အခါမှာဟိုမောင်နှမနှစ်ယောက်ဆိုတာတော့အကိုနဲ့အကိုနဲ့ညီမဆိုအကိုညီမလည်းပဲအကိုပဲအကိုပါအကိုနဲ့ဒီညီမအကိုကလည်းညီမကိုပါလို့ခိုင်းမယ်ပါလို့ပေးပါ to expectation to demand တွေပဲစိတ်ထဲမှာရှိတယ်ညီမလည်းပဲအကိုပါလို့ပေးပါဟောလို့ပေးပါဒီတိုင်းကြည့်ရင်ဒီတိုင်းယူမယ်ဒါမဲ့တစ်ဖက်ကနေကြည့်ရင် are we not looking at each other just to make use of you know just to make use of သူတို့အသုံးပြုဖို့တော့ပဲကြည့်ရမောင်နှမချင်းတော့အဲ့ဒီစိတ်မျိုးဝင်တယ်အဲ့တော့ stress များတဲ့အချိန်မှာအဲ့တော့အဲ့လိုဖြစ်ရင်မောင်နှမဂျာတန်းမှာတရားရဲ့အောင်မြင်မှုကိုတယောက်ကဟို genuinely rejoicing ဒီမုဒိတာဖြစ်တဲ့ဒီမုဒိတာဖြစ်တာပီတိဖြစ်တာမျိုးတွေနေပါမယ်ပီတိဖြစ်တာနေရင်တယောက်နဲ့တယောက်ရဲ့အနုနာဒဏ်ကိုလေတော်တော်များများအတိုင်းမခံနိုင်ဘူးဒီနေ့တော့ resilience ကိုထပ်ခတ်အနေနဲ့ထားရစေ။ဒီထပ်ခတ်ကိုရအောင်သွားတဲ့နေရာမှာ instrument ကတော့ compassion ဆိုကရုဏာ။ဒီကရုဏာအကြောင်းပြောဖို့။ဘာကြောင့် resilience ပြောရင်ကုလေတွေပဲအတိုင်းတန်တစ်ခုရှင်းပြထားတယ်ဟာ။ဟုတ် stress ကိုမကန်တွေတတ်လို့တနေ့ကိုတစ်ကြိမ်အနည်းဆုံးဒေါသဖြစ်တဲ့ပုဂ္ဂိုလ်နောက်တခြားတစ်ယောက်ကတော့သူ perception နဲ့မှန်တဲ့ attitude နဲ့မှန်တဲ့သူရဲ့ emotion management training ရှိတယ်ဒါကြောင့်သူကတစ်ဖက်ကိုတစ်ခါတော့ပဲဒေါသဖြစ်တဲ့အလုပ်မှာတယောက်ကတနေ့ကိုတစ်ခါဖြစ်တဲ့ဆိုရင်၅ရက်ဆိုရင်၅ချိန်တယောက်ကတော့ဒီ၅ရက်မှတစ်ကြိမ်ပဲဖြစ်ဆိုအဲ့ဒီ၅ရက်မှတစ်ကြိမ်ပဲဖြစ်တဲ့လူကပေါ်ပြီးအချမ်းတာပေါ့သူကပေါ်ပြီးတော့နိဗ္ဗာန်နဲ့နှီးတာပေါ့တကယ်လို့ is and he is a Christian father ဖြစ်တဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ paradise နဲ့နှီးတာပေါ့ Islam ဘာသာဝင်ဆွဲလည်းမြေသူတို့ရဲ့အဲသူတို့ယူဆတဲ့ကောင်းကင်ဘုံနဲ့နှီးဆက်တယ်ဒါကြောင့် anger management ဆိုပြီးတော့ကုမ္ပဏီကြီးဒီမှာလုပ်ကြအာရှိလို့ဆို anger ဒီစိတ်ဆိုးတဲ့ဟာစိတ်အလွယ်တူပေါက်ကွဲတဲ့ဟာဒါတွေကိုဟိုကယုမဆိုင်ဘူးဆိုရင်အာ team နဲ့ပါအတူတူအတွဲလောက်တွဲလောက်တဲ့အခါမှာတယောက်နဲ့တယောက်ဆက်ဆံရင်အသိခံခံမြင်းမြင်းမရှိအပေါ်ရံမရှိအပေါ်ရံမရှိရင်သူနဲ့ငါနဲ့အဲ့လိုပြိုင်ဆိုင်တာမျိုးတွေရှိတယ်တချို့ကြတော့တခြားတယောက်ရဲ့ကောင်းကွက် contribution တွေကိုအတိမတ်မပြုမုဒိတာမဖြစ်နေတာရှိတယ်အဲ့ဒါမျိုးဖြစ်ရင်အလုပ်လုပ်တဲ့နေရာမှာသူက job satisfaction အလုပ်မှာစိတ်ကျေနပ်မှုမျိုးပျော်ရွှင်နေဆိုတဲ့အမျိုးနေလာဒါကြောင့်ဘုရားတရားတော်ထဲမှာရှိပြတဲ့အရာတွေကိုသူများအသုံးပြုပြီးတော့လှုပ်ထားတဲ့ဟာဒီအရလေးကိုပဲဘုံမတင်နေပြန်ပြီးတော့ share လုပ်တယ်။ဒါလည်း Harvard Business Review ကလည်း mindfulness သတိပြန်အ ဘောကစကလုံးသေးလေး emotional intelligence ဒါတဲ့ EQ အကြောင်းလေး IQ ဒီ EQ EQ နည်းနည်းလူတွေပြောကြတာ EQ ကဘာလို့ဆိုတော့ခဲအလုပ်လုပ်တဲ့နေရာမှာ confidence ရှိဝေးရတာချင်းဒီလို training ရတာချင်းဒီလိုတယောက်ကပို့ပြီးတော့ confidence ရှိပို့ပြီးတော့သူ့လိုယုံကြည်မှုရှိတဲ့တယောက်ကယုံကြည်မှုနေတယ်တယောက်ကသူ့ရဲ့အားနဲ့အားထန်တဲ့ကို share လုပ်နေတယ်တယောက်ကတဲမလို့ရေဦးဆုံးလုပ်ကြတဲ့ပုဂ္ဂိုလ်က EQ ညင်တာပဲစာမတ်အောင်နဲ့တူတူဘုံချာဘုဒ္ဓဘေကိတ်က Microsoft တထေးဘေကိတ်ကသူဘုဒ္ဓအလုပ် interview ထိုင်ရတယ်ဆိုရင်တော့အဓိကမေးတဲ့မေးခွန်းကဘာတွေမှားခဲ့လုတ်ခဲ့လုတ်ခဲ့ဘူးတယ်လုတ်တယ်မှာဘာတွေမှားခဲ့ဒါမှမဟုတ်ဘဝထဲမှာဘာအမှားတွေရှိခဲ့လဲအဲ့ဒီဟာကိုပြန်ပြောတဲ့နေရာမှာသူကြည့်ရင်လူတယောက်ကပြောတဲ့နေရာမှာခါဆိုသူများထင်သေးမှကြားလို့မပြောရဘူးဒါ confident နေတယ်အဲ့ confident နေတယ်ဒါ EQ နေတယ်အဲ့လိုပုဂ္ဂိုလ်မျိုးကအလွယ်တကူစိတ်ပြည့်စုံမှုများနေဖြစ်လာတဲ့စိတ်ပြည့်စုံမှုကိုလည်းတောင်းနိုင်ရုံမဖြစ်ရှင်းနိုင်ဘူးနောက်ရှိခဲ့မှုတွေအမှားကိုဘယ်ပုံပဲနေဖြစ်ရှင်းတယ်အဲ့ဒီနေရာမှာလည်းပဲလူတယောက်ဖြစ်ရှင်းနေရာမှာမှန်တာမှားတာပါတာသူရဲ့ confidence level ကိုကြည့်ရအဲ့လို confidence ရှိတဲ့ပုဂ္ဂိုလ်ကမှပဲအလုပ်တစ်ခုမှသူ initiative ယူတာကောင်းတယ် initiative လုပ် initiative ကတော့ risk ရှိတာဟုတ်စဉ်းစားမှုရှိတာအဲ့ဒီစဉ်းစားမှုကိုခံတွေ့တဲ့နေရာမှာလုံးဝစိုးရိမ်မှုမရှိတဲ့ပုဂ္ဂိုလ်တရားစိုးရိမ်မှုများတဲ့ပုဂ္ဂိုလ်အဲ့ဒီကြားထဲမှာအလဲလက်လန်းစစ်မေတ္တဝေရှာနိုင်အောင်လုပ်အယံခက်တာဒါကြောင့်ရသော်ပြအလဲလက်လန်းစစ်ဆိုတော့ဘယ်ဟာဆိုတော့မပြောခဲ့မေတ္တဒီအလဲလက်လန်းစစ်ကိုတိဆောက်တဲ့ဤကိုပဲပြောခဲ့အလဲလက်လန်းစစ်ဆိုတာကဒီ quality 6ခုနဲ့တိဆောက်တယ်ဒီ6ခုရှိနေနေရာတိုင်းမှာအလဲလက်လန်းစစ်တွေ့နိုင်တယ်အဲ့လိုပဲမြတ်စွာဘုရားဥပမာဘုံမကဒီနေ့ကိုရေ1လီတာတော့တောက်တယ်ဆိုတော့ဒါကတော့လေကြောင်းချက်1လီတာတောက်တယ်တချို့လူတကာတိုက်ညာဘုံဘုံတော့က1လီတာတော့တောက်မှတော့အလဲလက်လန်းစင်ကြဒါကြည့်ဒီနေရာအလဲလက်လန်းစင်ဆို amount ကိုပြောတာမဟုတ်ဘူးအရင်တက်ကိုပြောတော့ amount ကိုပြောတာဘာကိုပြောတာတော့ဆိုတော့ဒီ factor 6ခုအဲ့ဒါကိုပြောတာအဲ့ဒါတော့မပြောတော့ဒီနေရာမှာဒီအဲ့ဒါကိုဟောနေမက်ခင်ရှိပါလို့ခေါ်တယ်ဟောတကူလောက်ကူကို initiate လုပ်တဲ့နေရာမှာတယောက်က unready weakness တွေ threat တွေအဲ့ဒါတွေကိုသတိမထားမိသတိမထားရတော့သူကအဲ့ဒါကိုခေးမဆိုင်တယောက်ကတော့အယံကျူးဆိုင်ပြီးတော့အယံကျူးဆိုင်ပြီးတော့စိုးရိမ်မှုတွေများနေစဒီနှစ်ယောက်ဘသူကပို့ပြီးတော့အတုံးချတော့ဥပမာတောထဲကိုသွားတယ်ဒီတောထဲမှာကြားလုံးဝမရှိပါဘူးဆိုပြီးတော့သူ့ကိုယ်သူယုံကြည်ပြီးတော့သူ့ကံကိုယုံပြီးတော့သွားတယ်ဟောရှမ်းစကားထဲမှာ problem တခုရှိတယ်။ကံယုံပြီးတော့အကြာပြီးသွားမဆွဲနဲ့။ကံယုံဆိုတော့ဒီနေရာမှာတကယ့်ကံကိုပြောတာမဟုတ်ဘူး။သုံးဆံစကားလုံးမရှိလို့ over confidence ဖြစ်ပြီးတော့ကြာပြီးသွားမဆွဲလို့ဒီနေရာမှာသူကဟိုအတိတ်ကံကိုအတိတ်ကံသူကိုယ်ရမှမမြင်ရတာအဲ့ဒါကိုအတင်းဆွေးရုံနဲ့ဆိုသူကအလိုင်းဖြစ်ပြီးတော့ယုံတာပေါ့အဲ့ဒါဘာမှဖြစ်ပါဆိုတော့သွားတယ်အဲ့တော့ဒီတော့ထဲမှာ ကြာအန်ရယ်အဲမရှိဘူးဆိုပြီးတော့တော်လို့သွားတယ်သူအကန့်ခံရရင်ဘာဖြစ်မှာလဲပေးနေတာဒါတော့ risk နောက်တစ်ယောက်ကတော့ခြုံဒီတော်ထဲမှာရှိတဲ့ခြုံတိုင်းခြုံတိုင်းမှာတိရစ္ဆာန်တွေရှိတယ်ဆိုပြီးတော့သူအဲ့ဒီ anxiety ရှိတယ်အဲ့ဒီ anxiety ရှိရလို့သူကထင်းတဲ့အတွက်ကြောင့်မလို့သူက anxiety တက်တယ် anxiety သူကမလုပ်ရဲမကန်ရဲတယ်သူ့ရဲ့ကြားက on paper ပဲရှိဒါကြောင့်ဒီသဘောကိုဒီဒေါက်တာရစ်ဟန်ဆန်က paper tiger စာရဲ့ပုံမှန်ပဲရှိတယ်ကြားတကယ်ကြားမဟုတ်တကယ်မရှိဘူးအဲ့ဒီကြားကိုကကြောက်နေတာဒီနေ့ပြောမယ်ဆိုရင်ကိုတစေကိုပြန်ချောက်နေတာအဲ့ဒီပုံကိုကြားတော့ဘာ risk မှမယူရဘူး risk မယူရင်အားလုံးပြီးတယ်ဟုတ်လောကကြီးထဲမှာပညာရေးမှလည်းအောင်မြင်နိုင်ဘူးစီးပွားရေးမှလည်းမအောင်မြင်နိုင်ဘူးဒါပြီးအုပ်ချုပ်တယ်အဲပုံကိုနေနေလည်းမအောင်မြင်နိုင်ဘူးဒီ risk ရတယ်ယူရတယ်တရားထိုင်တဲ့ပုံကိုမယူရတယ်တရားမင်းသားကမှအိမ်ရှိမင်းသားဘဝနေပြီးတော့ခွန်ကြီးလာဖို့တည်းဆိုတဲ့ risk ကနည်းတာမဟုတ်သူတိုင်းပြည်ပြည်ထဲမှာသူကဒုတိယအာဏာရှိဆုံးပုဂ္ဂိုလ်လိုချင်တဲ့အကုန်ရဝန်ရတဲ့ပုဂ္ဂိုလ်နေရာတိုင်းမှာရှိအလုပ်ပေးမှာအကုန်ရှိတယ်ဒီနေ့ကျရင်သူကအာဏာရှိဆုံးဖြစ်မှာသူအဲ့ဒါလေးအကုန်လုံးကိုစွန့်ပြီးတော့ဆုံးပြီးတော့ဟိုအတိုင်းသူရဲ့ syllabus ရဲ့အကောင်လုံးအကောင်ဆုံးလုပ်နိုင်သူများလည်းတော်လုပ်နိုင်ဒါပေမဲ့အဲ့ဒါလည်းပဲသူလိုချင်တာမရဘူးအဲ့တော့သူလည်းစစ်ပြတ်တာလည်းစစ်ပြတ်တာအစနဲ့ပြန်စားတယ်ဆရာဝန်ဒီစီပွားလုပ်နေလုပ်သလိုပေါ့အစေချောင်းတိုက်ပြီးတော့မှဆေးပြင်းအတော့မကြည့်တော့ဘူးခုမှစီပွားလုပ်မယ်ဆိုတော့အဲ့ဒါ MBA ချောင်းပြန်ပြီးတော့လေးထားရအဲ့ဒါမျိုးပြန်ပြစ်စတင်နေပြန်စအဲ့ဒါနဲ့နောက်ထပ်အရန်တော်တဲ့ရသေးတပားစီမှာခါထားလို့တက်ကနေပြန်စအဲ့ဒါလည်းအောင်မြင်တဲ့ဒါနဲ့အဲ့ဒီကြောင့်အနေနဲ့အောင်မြင်တာသူ့ရဲ့လိုအပ်ချက်အနေနဲ့တော့မအောင်မြင်ဘူးအဲ့ဒီလိုပေါ့နော်အနည်းဆုံး3ချိန်နောက်အကြီးကျယ်စိတ်ပြက်ခဲ့တဲ့နေရာမှာသူကစိတ်ပြက်တာကိုဘယ်လိုဟို sustain လုပ်တော့သူ့ကိုယ်သူပြန်ဘယ်လိုပြန်ပြီးတော့ pick up လုပ်တော့အဲ့ resilience ဆိုတာကစိတ်မပြက်တာကိုပြောတာဘူးဒီမှာစိတ်မပြက်တာကိုပြောတယ်မမားတာကိုပြောတာဘူးမမားတဲ့လူကတော့အလုံးမလို့တဲ့လူပဲရှိတာမမားတာတော့မဟုတ်ဘုန်းတို့နေတိုင်းနေတိုင်းဒီလိုပဲဒီနေ့ပိုင်းဘုန်းထင်တာဆန္ဒရ73ရက်နေ့ပိုင်းဒီ workshop ပြီးပြောရမှာနေတိုင်းမှားတာပဲဟုတ်တယ်မဟုတ်သူများတို့သိမှသိမယ်ကိုယ့်ကိုယ်တို့သိတာ presentation တည်းတနေ့လေးမှသာဟိုလူတွေအဲ့ဒါမျိုးတွေဒီနေ့တိုင်းနေတိုင်းပြန်ပြီးတော့ကိုယ့်ကိုယ်ဟိုဟိုသုံးသပ်ပါအမောခချောဆရာတို့တရားဟောနာမကြီးဆိုတဲ့ခါတည်းဟောရတဲ့တရားကိုနေ့နေ့တိုင်းနေ့တိုင်းပြန်ပြီးနားထောင်တယ်။နားထောင်ပြီးတော့ဒီခါတည်းသူ့မနေ့ပြန်တဲ့ comment note တွေကိုဒီခါပြန်ပြီး improve လုပ်တယ်။အဲ့လောက်ထိကြိုးစားတဲ့ပုဂ္ဂိုလ်ကမှသူကထိတ်တန်းကိုရောက်တာကိုသူလှုပ်တဲ့လှုပ်တဲ့ထိတ်တန်းကိုရောက်။အဲ့တော့ဘုန်းတော်လည်းကို့မှာချွင်းချက်တွေမရှိဘူးလား mistake တွေမရှိဘူးလားရှိတာ။တစ်ခါခါမေးခွန်းဖြေရအောင်။ကားဘုရားမှာကြောင်းကြံတဲ့ခံစားမှာဟိုမေခွန်းနေဖြေတာမဖြစ်ဆုံးဘူးထင်တယ်အဲ့လိုစိတ်ထဲမှာဖြစ်နေတာရှိတယ်။ဒါကြောင့် resilience ဆိုတာကဟိုမမားတာကိုပြောတာမဟုတ်။နောက်ပြီးတော့စိတ်မပြတ်တာကိုပြောတာ။သူတို့ပြောတဲ့စကားလုံးလေးကိုခေါ်လို့ရတယ်။ resilience is not about enduring it's about recharging. ိုစိတ်ပြတ်တဲ့အခါမှာကိုယ့်ရဲ့ positive thinking ကသူကနည်းနည်းလေးယုတ်သွားတယ်။အဲ့ဒီအချိန်မှာ negative thinking ကတက်လာ။အဲ့ဒီအချိန်မှာ positive thinking ကိုပြန်ပြီးတော့တက်လာအောင်။ dominant side ကပြန်ဖြစ်လာအောင်ဘယ်လိုလုပ်ဖို့ဒါလေးပါပဲ resilience အဲ့ဒီဟာကိုဘုမောကဒီနေ့ EQ ရှိတော့နေပြောမယ်အမ်တတိပဋ္ဌာန်ရဲ့အခြေခံတခုရဲ့နောက်ကရုဏာတရားအခြေခံရေးတရားလေးတွေအသုံးပြုပြီးတော့တရားထိုင်တဲ့ချိန်ထိုင်မယ်နောက် Q&A လုပ်တဲ့ချိန်မှာလုပ်မယ်အဲ့ကြောင့်မေးချင်မေးပါမေးချင်မေးအထူးသဖြင့်ဒီနေ့ပြောရတာကပတ်သက်ပြီးတော့ emotion အကြောင်းဖြစ်ဖြစ် emotional resilience အကြောင်းဖြစ်ဖြစ်ဒါတွေမေးနေတရားထိုင်တော့မယ်ဆိုတော့ကြောက်မှဆက်လို့ဘုံဘုံတစ်ခုနဲ့ဟိုဟာကြောညာလေးဝင်နေကြောင်ညာလေးဝင်နေဒီ resilience out him resilience for the rest of us တခါခံဟုတ်တမ်းမှန်ပြီးအတွက်အရန်ကို EQ မြင့်တဲ့လူအဲ့ဒီလူပုဂ္ဂိုလ်တွေအတွက်မပါဘူးဥပမာဘလောက်ပဲကကြက်ကြက်ဒီသူရဲ့ positive emotion လောကမှာရှိခဲ့တယ်ရန်ကုန်မြို့ကိုယုံကြည်တဲ့လူမပြတ်တဲ့လူ။ဟုတ်ဒီလမ်းတွေကိုရန်ကုန်မြို့ရဲ့လမ်းတွေကိုကိုယ်လည်းသုံးမယ်သူများလည်းသုံးမယ်။အဲ့လို share လုပ်တဲ့နေရာမှာယုံကြည်ချက်လုံးဝမပြတ်တဲ့လူ။ဒါတမန်လူမျိုးဒီလုံးဝဟောမရှိတဲ့အဲ့ဒါတော့နည်းနည်း resilient အရင်ကောင်းတဲ့လူ။ဒါပေမဲ့တမန်ပုဂ္ဂိုလ် average ဖြစ်တဲ့ပုဂ္ဂိုလ်ကတော့လူတရားကိုကိုယ်ရှိကကိုရှိကိုကြော်ထက်လိုက်ပြီကားတော့ကျက်တာထားမှာတခါသူ့ကိုလက်ပြပြီးတော့ကိုရှိမှနေရာလေးဝင်ယူလိုက်တယ်ဆိုတခါတခါဟိုကားသမားတွေကဒီလူလေကြတယ်လို့ထင်တယ်လူလေကြတယ်လို့ထင်ရင်ကိုက negative attitude ဝင်သွားတာ negative attitude ဝင်သွားတာအဲ့ဒီလူကိုကိုကဘာလုပ်ချင်လို့ဆိုတော့အနိုင်ယူချင်တယ်ဆိုတော့ငါပြန်ပြီးတော့သူ့ကိုကြုံမယ်အနိုင်ယူခြင်းလား you want to defeat that person အနိုင်ယူခြင်းတဲ့ဟာကဗုဒ္ဓဘာပြောလို့ဆိုအနိုင်ယူခြင်းရဲ့အနိုင်ယူတာနဲ့ဟိုအနိုင်ယူခံရတာဒီနှစ်ခုက is two sides of the same coin ခေါင်းပါမယ်ဒီခေါင်းပါမယ်ခွာတယ်အတင်းကတစ်ချက်တည်းအနိုင်ယူတာနဲ့အရှုံးပေးရတာ ਨੇ သူကတလဲစီလေ they alternate win and lose they alternate premiership ကြည့်ဟုတ်တယ်မလားဟုတ် England ဘောလုံးစိတ်ဝင်စားရလို့ဆိုရင်သူနိုင်တာ ਨੇ ရှုံးတာ ਨੇ တကယ် top အသင်းတွေတော့မှာသူဒီလိုပဲ alternate ဖြစ်နေအဲ့တော့ဒီတင်ဝင်ကြီးချုပ်တရားသူပြောရဟာဘုရားတရားတော်ရဲ့အဆုတ်နဲ့ညီလို့ဟောမောတာလေးမကြာကိုးခိုင်းဘန်ဂျမင်ဒစ်စရေးလီဆိုတဲ့ဒီတင်ဝင်ကြီးချုပ်တရားမင်းတို့မင်းနဲ့ဒီထက်မင်းတို့မင်းနဲ့ဒီတိဘုံမင်းတို့ရဲ့ခက်ပြန်သူကပါပြောတော့ဆိုတော့ I'm not defeating you but I'm transforming you ခင်ဗျားကိုချုပ်အနိုင်မယူဒါနဲ့ခင်ဗျားကိုချုပ်ပြောင်းလဲမယ်အနိုင်ယူခြင်းတဲ့ပုံကိုပြိုင်ခြင်းတဲ့ပုံကိုအနေထားနေပြီးတော့ခင်ဗျားအများနဲ့ဥပေါင်းဆောင်တတ်တဲ့ပုံကိုပြောင်းထောက်လို့ဘတ်တင်တခုတည်းမှာပြိုင်တာတခုပဲရှိရင်တခါတော့သူက destructive ဖြစ်တယ် competition တခုပဲရှိရင် corporation တွေရှိရင် the corporation အမိန် corporate လို့ပါအချင်းချင်းပူပေါင်းဆောင်ရင်ကြပါအထက်ကအမိန်ပေးရုံနဲ့သူကဟို sustainable corporation မဖြစ်နိုင်ဘူးမဖြစ်နိုင်ဒါတော့ဒါတွေဟာဟို mindset ကိုလည်းပြောင်းလဲအောင်လုပ်ရတဲ့အရာတွေနောက်ပြီးတော့လူတွေရဲ့ emotion management skill ကိုလည်းပြောင်းလဲအောင်လုပ်တယ် I want to fit you, but I'm going to transform you. ဒီနေ့အပြင်ပြောမယ်ဆိုရင်ကိုယ့်ရဲ့ energy ကိုကိုကဟိုအရန်ကို positive ဖြစ်အောင်အသုံးပြုတခါတခါချက်သူများကိုအနိုင်ယူပြီးတော့ကိုကလှုပ်အနိုင်ယူခြင်းနဲ့စိတ်အဲ့အနိုင်ယူတဲ့နေရာမှာဘသူတွေကဒဇာကန်တွေဖြစ်သွားတယ်ကိုယ့်ရဲ့အင်အားကမလိုအပ်ဘဲနဲ့ဘယ်လောက်ထိကုန်သွားတယ်ဆိုရန်ဖြစ်အရန်ဖြစ်များတဲ့တိုင်းပြည်တွေကြည့်အရှေ့ဥရောပမှာလည်းများတယ်အရင်တော့ဒီဒုတိယကမ္ဘာစစ်မတိုင်ခင်တော့ဆိုအနောက်ဥရောပမှာလည်းများတယ်အာဖရိကတိုင်းမှာလည်းများတယ်ဒီလိုဟိုအချင်းချင်းရန်ဖြစ်များရန်ဖြစ်များတဲ့နိုင်ငံတွေပေါ့အချင်းချင်းအနိုင်ယူဖို့ပဲစိတ်ထဲမှာစိတ်ထဲမှာတွေးနေတာအချင်းချင်းအဲတရားကိုတရားဖြည့်ဆည်းဖို့အဲ့ဒါပဲတွေ့အဲ့တော့ဒီထဲမှာသူကညာဆိုတော့ there are two ways to become more resilient one by talking to yourself the other by restraining your brain If you have suffered a major failure, take the sage advice given by psychologist Martin Seligman in the HBR, the Harvard Business Review article, Building Resilience, 2011. Talk to yourself. Give yourself a cognitive intervention, counter-defeatist thinking with an optimistic attitude, challenge your downbeat thinking and replace it with positive outlook. ဒါကဘာပြောတာလဲ။သူ English expression ကတော့ကိုယ့်အကိုစကားပြန်ပြော။ပြောပုံပြောနေသူပြောတာဒါသတိပဋ္ဌာန်အခြေခံတရားထိုင်နေလို့ဆို Cognitive သူသုံးပြတဲ့စကားလုံးက cognitive intervention cognitive behavior cognitive psychology ဆိုတဲ့ psychology မှာရှိစကားလုံးလေးစိတ်ထဲမှာဘာဖြစ်နေလဲဆိုတာကိုသိအဲ့ဒါကို cognitive လို့ပြောတာ cognitive intervention ဆိုတာကိုယ့်ရဲ့စိတ်ကိုဘယ်ဘက်သွားခိုင်းမလဲညာဘက်သွားခိုင်းမလားလုံနိုင်တဲ့ပုံကိုဒါ intervention လုပ်နေတယ် cognitive intervention လို့စိတ်ညစ်နေတယ်ဆိုရင်စိတ်ညစ်နေမှန်းသိရင်အလုတ်ခွင်မှာစိတ်ညစ်နေမှန်းသိရင်အဲ့ဒီစိတ်ညစ်တဲ့ဟာကိုကိုယ့်ရဲ့အတွေးကိုပြန်ပြောင်းစိတ်ညစ်နေတာကို accept လုပ်လိုက်သူက resist မလုပ် accept လို့ resist မလုပ်ဘူးဆိုရင်ဒီစိတ်ညစ်တဲ့ဟာသူပြောင်းသွားတယ်အစိတ်ညစ်ပြန်ပြီးဆိုပြီးတော့ကိုယ့်အကိုကရုဏာဖြစ်လိုက်ရင် self compassionate ကိုယ့်ကိုအပြစ်တင်မဲ့စာကိုယ့်ကိုပြန်ပြီးတော့မေတ္တာထားလိုက်လူက positive ဖြစ်သွားစိတ်အင်အားတွေပြန်တက်လာလူတိုင်းဒီလိုပဲစိတ်ညစ်တတ်တယ်တထေရစာဒီဘုဒ္ဓတရားဓာတ်ဒီထိ now manager ဒီteam leader တွေ staff တွေအားလုံးဒါစိတ်တဲ့အတိုင်းကြောင့်မှုဆွေးနေရှိတယ်ဒါလေးကိုနားလည်ရတဲ့ခါမှာကိုယ့်ရဲ့ cognitive intervention ကအားကောင်းပါတယ်ဒီနေ့ပြန်ပြောရင်စိတ်ညစ်တာရှိတယ်စိတ်ညစ်တာငါတယောက်တည်းမကောက်ငါတယောက်တည်းမဟုတ်ဘူးဆိုတဲ့အတွေးမျိုးအဲ့ဒီအဝင်မျိုးဝင်လိုက်တာအဲ့ဒီအတွေးမျိုးဝင်တဲ့ပုဂ္ဂိုလ်ကြတော့ကိုယ့်ကိုပြန်ပြီးစိတ်ကူးတဲ့ပုဂ္ဂိုလ်လို့ခေါ်တယ် ကိုယ်ကိုပြန်ပြီးတော့ self healing လုပ်နိုင်တဲ့ပုံစံကိုပြန်ပြီးတော့စိတ်ကိုfortunately major failures come along rarely in life တကယ်အကြီးကြီးဆုံးရှုံးမှုကတော့ဘဝမှာနေတဲ့ခါကျတော့တော်သေးတယ်တဲ့ but what about bouncing back from the more frequent annoying screws up minor setbacks and irritating upsets that are routine in any leader's life ဟိုဆုံးရှုံးမှုအကြီးပြဿနာအကြီးမဟုတ်တာကမှနေ့စဉ်တွေ့ရတဲ့ပြဿနာတွေလူလူနေနဲ့အနှောင်းဖြစ်တယ်အလိုလိုနဲ့လူတစ်ယောက်ကခေါင်းကဟိုကိုယ်ကောက်ကြော်သွားသလိုငောက်ညာဒီလူလူလည်းလောက်သွားလားဆိုတဲ့အတွေ့မျိုးဝင်တဲ့ခါမျိုးတွေလုပ်ချင်တဲ့ project တွေထင်သန်းလောက်မအောင်မြင်တဲ့ခါမျိုးတွေမှာဖြစ်တတ်တယ်say pc mood stress the energy stress you know ဘလို့ကင်တွေ့ရမှာ resilience is again the answer resilience စိတ်ခံစားမှု emotion ကြံ့ကြံ့ခိုင်မှုရှိရင်တာအဖြစ်ရ with a different flavor you need to retrain your brain ဥနာကိုပြန် train လုပ်ရတယ်ဒီနေရာလေးမှာဥနာအကြောင်းကိုနည်းနည်းလေးပြောချင်တယ်အောင်လုပ်တယ်ဆိုရင်ဒါဒီမျိုးစေးသတ်တာ။ဒါကြောင့် decision လုပ်တဲ့နေရာမှာဘာ decision ကိုပဲလုပ်လို့ stress ရှိတယ်။အဲ stress ရှိတဲ့နေရာမှာ resilience ရှိတဲ့ပုံကဒီထဲမှာနေပြီးတော့ hippocampus ထဲမှာနေပြီးတော့ကင်တွေ့တယ်တဲ့။ resilience နေတဲ့ပုံကကြတော့ဒီထဲမှာနေ။စီးပွားရေးစကားနဲ့ပြောရင်တော့ hippocampus area ထဲမှာနေနည်းနည်းပဲရင်းနှီးပြီးတော့အများကြီးအကျိုးမြတ်ရတယ်။ energy နည်းနည်းပဲသုံးတယ်ဒါပေမဲ့အများကြီးအမြတ်ရတယ်။ဒီအမေကလာကျတော့ energy ရှိတဲ့ energy အများကြီးသုံးတယ်အများကြီးသုံးတယ်ရလာမယ့်အကျိုးမြတ်နဲ့သူကဟိုရှင်ပြီးတော့မတွေးနိုင်တော့ဘာဖြစ်လို့ဆိုတော့သူကကြောက်စရာများနေလို့တဲ့ဒါကြောင့်မိမိရဲ့စိတ်ထဲမှာဘာတွေဖြစ်နေတယ်ဆိုတော့သိဖို့အတွက်တရားထိုင်တဲ့နေ့ရက်အရန်လိုအပ်တယ်ဒါလေးကိုဘုံဘုံတစ်ခုThe secretary the neurologist that brings us back to full energy and focus after the after an amygdala hijack concentrate in the left side of our prefrontal area says Richard Davidson.ကြည့်စားရတဲ့ပုဂ္ဂိုလ် Richard Davidson ဒါဟိုဟိုနည်းဥနောက်ကိုတရားထိုင်တဲ့ပုဂ္ဂိုလ်တွေဥနောက်ကိုလေးလာပြီးတော့တရားမထိုင်တဲ့ပုဂ္ဂိုလ်တွေဥနောက်နဲ့နိုင်ရှင်ကြည့်တဲ့အခါအဲ့တော့ဥနောက်ကဒီရှေ့ပိုင်းဥနောက်ဆင်ဘယ်ဘက်နဲ့ညာဘက်ရှိတယ်တဲ့ဘယ်ဘက်ကတခုညာဘက်ညာဘက်ကဒီအမတ်ကျလာဟုတ်ပြောတာဘယ်ဘက်ကတော့ဟိုက focus ရှိတာcalm down ရှိတာဟိုအဲ့ဒီ mechanism တွေရှိတဲ့ပုံကိုအဲ့ပြန်ပြီးတော့တည်ငြိမ်အောင်လုပ်နိုင်ပုံကို says Richard Davidson a neuroscientist at the University of Wisconsin he has also found that when we are distressed there's a heightened activity on the right side of the prefrontal area ညာဘက်မှာဟို stress အများကြီးညာဘက်ကပိုအလုပ်လုပ်တယ် each of us hasA characteristic level of left and right activity that predicts our daily mood change. If we are tilted to the right, more upsets. If to the left, we are quicker to recover from stress of all kinds. FMR 7 ne, ji dai kan ma, phone ne onauk kan, ညာဘက်မှာလွတ်လို့တာများလားဘယ်ဘက်မှာလွတ်လို့တာများလားအဲ့ဒါကိုကြည့်ပြီးတော့ကိုယ့်ရဲ့ stress resistant ကိုဒီ stress resilient ကိုသိနိုင်တယ်ဆိုဆိုလို့ရတယ်ဘယ်လောက်ထိချမ်းသာခံနိုင်ဆိုအဲ့ဒါကိုသိနိုင်တယ် to tackle this in the workplace ဒီဟာကိုအလုပ်ခွင်မှာဒီပြဿနာကိုကင်တွယ်ဖို့အProfessor Davidson team with the CEO of a high pressure 24/7 biotech startup and meditation expert John Kabat-Zinn of the University of Massachusetts Medical School ဟောဒီဟာသူတွေနာလောက်ဖို့အတွက်အရန်ကို pressure များတယ်20ဒီခုနှစ်ရလုံးအလုပ်လုပ်တဲ့ company မှာအဲ့ company မှာသူတို့သူတွေနာသာလုပ်တယ်တရားပြဆရာဟောဟိုမာစီဆရာရေဟိုဒီမာစီဆရာရေရင်းနီးနယ်တရားထိုင်ဖူးတယ်ဆရာဝန်ကြီး Massachusetts တက္ကသိုလ် John Kabat-Zinn အဲ့တော့သူတို့ပေးတဲ့ instruction လေးကိုကြည့်ပုံမထားလေးဖတ်ပြခြင်းတယ် The instructions are simple resilient ရှိအောင်လုပ်တဲ့နည်းကြံ့ခံနေမှုရှိအောင်လုပ်တဲ့နည်း simple ပဲဒါပါနော် find a quiet and private place where you can be undistracted for a few minutes for instance close your office door and mute your phone စိတ်ညစ်တဲ့နေရာလေးရှာပါတယ်အလုံးမှာအုပ်ပမာကိုဟိုတင်းလေးကိုကိုယ် office ကိုခဏလေးပိတ်ထားပြီးတော့ဖုန်းဖုန်းကလည်းပိတ်ထားကိုယ့်အကိုစိတ်ညစ်တဲ့နေရာလေးရှာနံပါတ်1 sit comfortably with your back straight but relax ဒုတိယကတော့တက်ထိုင်ပါခန္ဓာကိုယ်အကျော်ကြီးလျှော့ထားပါဒါမဲ့ကမ္မမထိုင်ပေးပါနံပါတ်3 focus your awareness on your breath staying attentive to the sensation of the inhalation and exhalation and start again on the next breath ဝင်လေထွက်လေကိုကြည့်ပါ do not judge your breathing or try to change it in any way ထွက်လေဝင်လေကောင်းနေမကောင်းဘူးရှူနိုင်နေမရှူနိုင်ဘူးဆိုပြီးအဲ့ဒီလိုအကောင်းဆုံးအလင်းစလိုမွေးဖတ်ပါနဲ့Number 5, see anything else that comes to mind as a distraction, thoughts, sound, whatever. Let them go and return your attention to your breath. To your breath. So, at the end of the day, at the time, when you have a lot of dreary emotions, at the end of the day, you can see that you will not be able to see that. But if you have a lot of dreary emotions, you will not be able to see that. So, you will not be able to see that you will not be able to see အသုံးပြုနေတယ်ဆိုတဲ့အကြောင်းတော့ဒီလောက်ဆိုရင်ဂျိုညာတော့လုံတော့လာပြီထင်တယ်အဲ့ဒါနည်းနည်းလေးတရားထိုင်တရားထိုင်တဲ့အခါမှာဟိုလိုအပ်တဲ့ quality တခုထဲကိုပဲဘုံ focus လုပ်တယ်ဒါကတော့ non judgmental awareness ဆိုတာအကောင်းဆုံးကိုမူဝေဖန်တဲ့အကောင်းဆုံးမူဝေဖန်တဲ့သတိတရားအကောင်းဆုံးမူဝေဖန်ခန္ဓာကိုပင်ပန်းနေတယ်ဆိုရင်ခန္ဓာကိုပင်ပန်းနေမကောင်းဆိုပြီးတော့သူ့နဲ့သွားပြီးတော့ရံမဖြစ်ပါနဲ့ခန္ဓာကိုယ်နဲ့ရံမယ်ကိုယ်ခန္ဓာကိုယ်ရံမဖြစ်ဘူးဟို stress တွေများလို့ဒီပခုံးနှစ်ဖက်ကကြွက်သားတွေတင်းနေတယ်ဆိုရင်အဲ့ဒီတင်းနေတဲ့ကြွက်သားတွေသွားရံမဖြစ်ပါနဲ့မကောင်းလို့လည်းမပြောနဲ့ကောင်းတယ်လို့လည်းမပြောဘူးသူ့အရှိကိုရှိတိုင်းပဲလက်ခံလိုက်ပါဟိုပခုံးတင်းနေတယ်ဆိုပြီးတော့ဖြစ်နိုင်ရင်ခရုဏာလေးနဲ့ကြည့်ပေးပါ။နောက်စိတ်လည်းဟိုလွင့်ဒီလွင့်နဲ့လွင့်ချင်လိမ့်မယ်။အလုတ်စီပြန်ရောက်အလုတ်စီရောက်သွားလိုက်။အလုတ်စီရောက်သွားလိုက်။နောက်မိသားစုစီရောက်သွားလိုက်။စိတ်ကအဲ့ဒီလိုမျိုးဟို restless ဖြစ်နေတယ် wandering လုပ်နေတယ်ဆိုရင်လည်းအဲ့ဒီစိတ်နဲ့လည်းပဲရန်သွားမဖြစ်ပါနဲ့တဲ့။မကောင်းဘူးလို့လည်းမပြောနဲ့။မကောင်းလို့ပြောရင်ငါမထိုင်နိုင်ဘူးဆိုပြီးတော့ confident ကျသွား negative အတွေ့အထိချက်တွေဝင်လာတယ်အဲ့ဒါဘာဖြစ်လို့လဲ judgmental ဖြစ်လို့အင်္ဂလိပ်လိုကတော့ judgmental ဖြစ်တယ်လို့ပြောရင်အဲ့ဒါလူတိုင်းတို့ရတော့နားလဲတယ်မြန်မာလိုဘာသာပြန်တယ်နည်းနည်းခက်တယ်လို့ judgmental မလုပ်နဲ့ဆိုတာအကောင်းဆုံးမူဝေဖန်နဲ့ပြောတာနောက်ပြီးတော့ဒီခန္ဓာကိုယ်ကတင်းတာလေမအီမသာဖြစ်တာတွေ discomfort တွေအဲ့ဒါလည်းရှိတယ်အဲ့ဒါတွေကိုလည်းမကောင်းဘူးဆိုပြီးတော့ မပြောပါနဲ့။သွားပြီးတော့အဝေးဖန်မစိုးပါနဲ့။မတက်မတာဖြစ်တယ်ဝေနာတွေဖြစ်တယ်ဆိုရင်ဖြစ်နေတယ်အဲ့လောက်ပဲသိပေးပါ။အဲ့လိုသိတာကို cognitive training လို့ခေါ်တယ်။ psychology မှာတော့မပေါ့လို့ဒီမှာတော့သိတာကိုသိအောင်လုပ်တယ်ဝေနာကိုသိအောင်လုပ်တယ်ဆိုတာဝေဒနာနုပဒနာခေါ်တယ်။စိတ်ထဲမှာစိတ်လွင်တာကိုသိအောင်လုပ်တယ်ဆိုတာစိတ်တဏုပဒနာခေါ်တယ်။ပါဠိလိုတော့ဒီလိုပြောကြတာမြန်မာနိုင်ငံမှာတော့ဒီအသုံးအနှုန်းတွေပို့ပြီးတော့ရင်းနေတာပေါ့အခုဘုန်းတော်10မိနစ်လောက်တရားထိုင်မယ်10မိနစ်တော့တရားထိုင်တဲ့ခါမှာဝင်နေထွက်လေကိုချက်ချက်နဲ့နဲ့ရှုပါဝင်နေကိုတက်ခတ်နေ5တိပါဝင်နေ slow and deep breathing ဝင်နေတစ်ချက်ကို1 2 3 4 5အဲ့လိုရှုပါထွက်လေကိုလည်းပဲ1 2 3 4 5 and issue ဝင်လေထွက်လေကသူက main focus ကိုယ့်ရဲ့အိမ်တော့ဘယ်ဘဲသွားသွားကိုယ့်အိမ်ပြန်သွားတဲ့ပုံစံမျိုးပဲအခုတခါစိတ်ကဟိုသွားဒီသွားလှုပ်လိမ့်မယ်အဲ့ဒါလေးမျောလင့်တာဟိုသွားဒီသွားသွားတဲ့စိတ်ကို automatic ဖြစ်နေတယ်အလိုလျောက်တွေးနေတယ် automatic ဖြစ်နေတယ် automatic ဖြစ်နေတယ် auto thinking လုပ်နေဆိုပြီးတော့အဲ့လိုပဲတည်လိုက်အဲ့ဒီအတွေးထဲမှာပါတယ် contents အကြောင်းအရာအဲ့ဒါကိုသွားပြီးတော့တွေးတယ်အဲ့ဒီအကြောင်းအရာဒီနေရာမှာအရေးမကြီးဘူးအရေးကြီးတာကစိတ်ကဘယ်လို behave လုပ်နေရတော့ consciously လား subconsciously လားthe subconsciously လောလောနေတာမသိစိတ်နဲ့ live လို့တွေးနေတာသိတဲ့ဝက်မသိတဲ့ဝက်အဲ့လိုဖြစ်နေတာအရေးကြီးတာကတော့ခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့ဟာတွေထင်ရှားလာတဲ့ဟာတွေကို live ပြီးတော့တီးလိုက်ရင်သူ့ကိုအကောင်းဆုံးဝေဖန်နေအကောင်းဆုံးဝေဖန်ခြင်းနဲ့စိတ်ဖြစ်မှန်တီးလိုက်ရင်လည်း ခွင့်ရှိစိတ်ခွင့်ရှိနေနိုင
relationship ဆိုတဲ့နေရာမှာတော့တပည့်တော်ကတော့အလုပ်ကိုပဲအဓိကပြောနေတာပေါ့နော်တပည့်တော်အလုပ်ခဲ့ရတဲ့အနည်း20လောက်မှာတပည့်တော်ဌာနပြောင်းတာတွေကုမ္ပဏီပြောင်းတာတွေမှာဆိုလို့ရှိရင်ကုမ္ပဏီ၄ချိန်ပြောင်းခဲ့တယ်ဌာနကိုဌာနနဲ့ယာဉ်ခဲ့ကိုဒီမှာဟိုဟာ10ချိန်ကျော်လောက်ပြောင်းခဲ့တယ်ပေါ့နော်အဲ့ဒါကဘာလဲဆိုတော့တပည့်တော်ကဒီတနေရာမှာပဲဟိုအချိန်ကြာလာတာနဲ့မျှကြီးမွေးတဲ့ခံစားချက်တွေဖြစ်လာတယ်ပေါ့နော်အဲ့ဒီငွေရောင်တတိယကတော့ stress ဝင်လာတယ်လို့ထင်ပါတယ်။အဲ့ခါကျတော့တတိယကအာပြောင်းလိုက်တာပေါ့။ change လုပ်မိပါတယ်။အဲ့ဒါကတတိယကကောင်းတာဝင်ဟို win or lose ပေါ်မှာတော့ loss ကပုံများတယ်ပေါ့နော်။အဲ့ဒီနှစ်ပိုင်းလေးသိချင်ပါတယ်။အဲ့ဒီ short term ဖြစ်တဲ့ဒီ exam တို့တပိတ်တို့လောက်ရတဲ့အခါမျိုးမှာဖြစ်တဲ့အခါကျရင်တတိယကအဲ့ဒီလိုမျိုး response ကအချိန်ကြာကြီးဟိုပေါ့ response လုပ်နိုင်ဖို့အချိန်ကြာကြီးယူလို့မရပါဘူး။ emotion ဖြစ်နေတဲ့အချိန်ကအာဒါကို resolve လုပ်နိုင် resilient လုပ်နိုင်ကအချိန်ကစက္ကန့်ပိုင်းတော့ပဲချိန်ရတာမျိုးပါ။ဒါဆိုစာမွေးဝဲဆိုတဲ့ဟာမျိုးကအာ3နိုင်လောက်တွေမှာပြီးတော့ဖြေဖို့အတွက်ကို resilient လုပ်ရတာဟို7 minute ဟိုစက္ကန့်ပိုင်းလောက်မှာမှာလုပ်ရတာပေါ့။အဲ့တော့ဘယ်လိုမျိုးများလုပ်ရမလဲပေါ့နော်။အဲ့ဒါလေးတစ်ခုပါ။နောက်ပြီးတော့ခုက long term strategy နဲ့ပေါ့ဒီလိုမျိုး change လုပ်လိုက်ရတာကောင်းတာလား။ဒါမှမဟုတ်အဲ့ဒီအတွက်ရေရှည်အတွက်ကိုတပြီးတော့အာဥပမာဒီလိုမျိုးအလုပ်တစ်ခုမှာဆိုရင်တပြီးတော့ရေရှည်လုပ်ချင်တယ်ပေါ့နော်။အဲ့လိုညီငွေးမှုမရှိအောင်လို့ပေါ့။ရေရှည်လုပ်ချင်တယ်ဆိုရင်တော့တပြီးတော့ဘာမျိုးလုပ်ရင်အဆင်ပြေပါမလဲလို့သိချင်ပါတယ်ရှင
်ပြီးတော့မှကောင်းတယ်ဆိုလိုတာဒီ SWOT analysis လုပ်မယ်ဆိုရင်လည်းဒီက weakness နဲ့ threat ကိုအရင်ပြောတာပေါ့အဲ့ဒီအနေနဲ့ဘုံဘုံရှင်းပြဖို့ intense pressure ရှိတဲ့ဆိုင်ဝေးဖြေရမယ်ဆိုရင်ဆိုင်ဝေးပွဲဗန်ချင်းရဲ့ဆိုင်ဝေးရောက်လာမယ်ဒါနဲ့ရလူသေးတယ်အဲ့ဒီဆိုင်ဝေးပွဲရဲ့ stress ကိုကိုယ်ကျူရင်ပြီးတော့ကိုယ့်ကိုပြောတာ stress ရှိတယ်အချိန်time pressure ရှိမယ်အလုပ် pressure ရှိမယ်ဒီ factor ကိုမှတ်ထားတဲ့ memory pressure ရှိမယ်အဲ့ဒါတွေရှိတယ်ဆိုတော့ကိုယ့်ကိုပြောတယ်လူအများစုက prepare မဖြစ်ဟိုပြင်ဆင်မထားဘူးအလုပ်လာတယ်ဆိုရင်အလုပ်လာခဏိမှတချို့ဟိုခဲချစ်ခိုးပြီးတော့ရေချမ်းတော့ဖန်တော့ capital ဒီနေ့အစင်ပြေပါစေပြတ်တယ်မတွေ့ပါစေနဲ့အဲ့လိုဆူတောင်းခဲ့တယ်အဲ့လိုဆူတောင်းခဲ့ဆိုရင်ဒါကိုယ်မသိစိတ်ခါပြတ်နာနဲ့ stress ကို flight လုပ်နေတာပေါ့ avoid လုပ်နေတယ်ရှောင်နေတာထွက်ပြေးနေတယ်အဲ့လိုလုပ်မဲ့စားသစ္စာလေးပိုင်းအတွေးနဲ့ညီအောင်ဆိုရင်တော့အလုပ်သွားမယ်အလုပ်မှပြဿနာရှိလိမ့်မယ်ဒီလိုကိုယ်ကိုပြောတာအလုပ်သွားမယ်ကားချက်လိုက်မယ်အလုပ်သွားမယ်မိုးရွာလိုက်မယ်နေအရန်ပြုတ်လိုက်မယ်ကိုယ်ကအဲ့လိုပြောတယ်အဲ့လိုပြောရတဲ့ခါမှာကိုယ့်ရဲ့ subconscious mind မသိစက်ကထားကိုလက်ခံထားတယ်အဲ့လိုမဟုတ်ဘဲနဲ့ဒီနေ့ပြဿနာဘာမှမရှိပါစေနဲ့ရတဲ့ပဋ္ဌာန်းတွေအကုန်လုံးယူလာအဲ့ဒါဆိုရင်ကိုယ်က ဟို flight mode ထဲကိုရောက်နေတာပေါ့အမှန်ပဋ္ဌာန်းကသင်ပေးတာကဒါတွေကိုဂိုင်တွေတတ်ဖို့သင်ပေးတာပဋ္ဌာန်းကိုအသုံးပြုတာလွဲနေတာပေါ့ပြဿနာကိုပြေးတဲ့နေရာပဋ္ဌာန်းကိုသွားအသုံးပြုအဲ့တော့အဆိုးဆုံးမှုအတွက်အဆိုးဆုံးနဲ့ဖြစ်စင်းနားမှာဆိုဆို stress များလိမ့်မယ်ဒါလေးတခုဟိုဟိုဟိုအကျင့်လောက်ထားနောက်တစ်ခုကတော့အခုတရားထိုင်သွားတဲ့ပုံစံမျိုးဝင်လေထွက်လေဝင်လေထွက်လေကဘာကြောင့်အရေးကြီးတာလဲဝင်လေထွက်လေကိုကြည့်ရအရေးဝင်လေထွက်လေကသူက physiology need ပဲလေ physiological needs ပဲခန္ဓာကိုယ်လိုအပ်ချက်ပဲသူကအဲအနောက်ရောဒီတကုတ်လုံးကိုလည်းဖတ်နေတဲ့သွေးတွေရောအောက်ဆီဂျင်လို့တယ်အောက်ဆီဂျင်ဘာမှပဲသူကသွေးလွတ်တာသွေးပြန်တာတွေအဲ့ဒါတွေသူကောင်းအောင် function လုပ်နိုင်တယ်အနောက်ကိုအောက်ဆီဂျင်ပို့တာနည်းသွားအောက်ဆီဂျင် supply လို့အောက်ဆီဂျင်ဆက်ကြည့်တတ်ပြရတယ်အဲ့အောက်ဆီဂျင်သိအရေးကြီးဒါကြောင့်ဘုန်းတို့အသက်ရှူတဲ့အခါမှာဒါကတရားထိုင်ဖို့ဟိုအသက်ရှူတယ်ဆိုတာလည်းမှန်တယ်ဒါပေမဲ့သူကဒီခန္ဓာကိုယ်လိုအပ်ချက်ကြောင့်အသက်ရှူတာပဲတရားထိုင်တိုင်းမထိုင်နဲ့လူတွေအသက်ရှူကြအဲ့တော့ဟိုအစိုင်းဘက်သားဖြစ်တဲ့အခါမှာ3နာရီရတယ်ဆိုရင်အဲ့3နာရီမှာ1မိနစ်ကိုဘာမှမလုပ်သေးပဲနဲ့ဝင်နေထွက်နေလေးကြည့်1မိနစ်ပဲအဲ့ဒီ1မိနစ်ကိုအသုံးပြုရင်ကျန်တဲ့နန်ဟိုင်းနဲ့59မိနစ်အချိန်ကိုအသုံးပြုတော့ပို့ပြီး efficient ဖြစ်လိမ့်မယ်။တိတ်မပြောင်းဘူး။တိတ်မပြိုင်ကိုအသုံးပြုတဲ့ကိုယ့်ရဲ့အချိန်ကပို့ပြီးတော့ quality ရှိတယ်။စက်တင်ညောင်းလို့တော့ဝင်နေထွက်လေကြည့်နိုင်ရင်1မိနစ်ကြည့်နိုင်1မိနစ်ကြည့်နိုင်အဲ့လိုကြည့်နိုင်ဆိုဒီထဲမှာနေတယ် hippocampus area ထဲမှာနေမဟုတ်ရင်ကြောက်စက်တွေများပြီးတော့အမက်ကလာထဲမှာအဲ့ resonance ထဲမှာသွားနေတယ်အဲ့လိုသွားနေနေရင်ငကိုကရှိတဲ့ stress က50ခန်းတော့ဆိုကိုကထပ်ဖြစ်လိုက်တာ50ခန်းတော့တခါခါအဲ့ထက်ပိုများတယ်သူရှိတာကညာတော့အစိတ်လောက်ရှိတဲ့ကိုထပ်ဖြစ်တာ80လောက်ရှိတယ် 80-20 theory အနေနဲ့ပြောရင်တော့မနေ့ကညနေပိုင်းဆွေးနွေးပွဲတစ်ခုမှာလူတယောက်ကဘုံနေ stress က positive ဖြစ်လား negative ဖြစ်လားဟို positive ဖြစ်တာလည်းရှိတယ်မလားလူတွေကိုစူးစမ်းအောင်လုပ်တယ်ဟာအမှန်အဲ့ဒါတွေဟုတ်တာတော့ဟုတ်ပါတယ်ဥပမာဘုန်းတို့ဒီဟို top university မှာ Oxford လို့တိုက်ဆိုမြို့မှာဆိုရင်ကျောင်းသားတွေ dramatic stress ရှိအောင်လုပ်ပေးတယ်စစ်သမားကအဲ့လိုလုပ်ပြီးတကယ်ဘဝထဲမှာအလုတ်ခွင်ထဲမှာရောက်သွားရင်သူတို့ဒီ stress attack ကိုခံနိုင်အောင်လို့ဒါနဲ့ stress က positive ဖြစ်တယ် negative ဖြစ်တယ်ဆိုတာထက်ဘုံမအမြင်ကတော့ဒီ stress ရှိတယ်ဆိုတာကိုကိုယ်ကကင်တွယ်ဖို့အတွက်ဘလောက်ထိကိုယ်မပြင်ဆင်ထားတော့ပြင်ဆင်ထားတယ်ဆိုရင် voluntary stress နဲ့ involuntary stress တို့သုံးနေတယ်involuntary stress ကတော့ကမရှောင်လွဲနိုင်တဲ့စိတ်ဖြစ်စီမှုပဲဘယ်လိုမှမရှောင်လွဲနိုင်ရှိကိုရှိတယ်ခမင်းဆာလာပြီဆိုရင်ဟို nervous system တစ်ခုလုံးက stress ကြီးခမင်းဆာကအရန်ပိုက်ပြည့်သွားပြီဆိုရင်ဒီကံတော်တစ်ခုလုံးက stress ပြန်ဖြစ်ပြန်ရအဲ့လိုချိန်မျိုးမှာအလုံးလုံးဒါတော့ဟိုအကောင်းဆုံးအချိန်ဒီမဟုတ်ဘူးအဲ့တော့အဲ့ဒါကိုကြိုပြီးတော့သိထားရင် involuntary stress လောက်ပဲရှိတယ် voluntary stress ဆိုတာကမရှိဘဲနဲ့လည်းရတဲ့ stress ကိုကမကင်တွယ်တတ်လို့သူ့အတူဖြစ်တယ်ကိုသူ့အတူဖြစ်တယ်ကိုကပေါ့ဆလို့ဖြစ်တယ်ဟာပေါ့ဒါကြောင့်မပေါ့ဆအောင်ဆိုပြီးတော့မြတ်စွာဘုရားကအန်ဒရယ်တွေကိုကြိုပြီးတော့ပြောထားတာသစ္စာ၄ပါးမှာခရုံးကပြောသလိုပဲဒုက္ခကြောင့်အရင်ပြောတယ်ပြဿနာကြောင့်အရင်ပြောတယ်ပေါ့ဒီလိုပြဿနာတွေရှိရဲ့ဒီပြဿနာရှိရဲ့ပေါ့ပေါ့ဆက်ဆက်မနေနဲ့အဲ့တော့ เจตนาရှိတယ်အန္တရာယ်ရှိတယ်ဆိုပြီးတော့တည်တဲ့ပုဂ္ဂိုလ်ကတော့သူ့ကိုဝယ် prepare လုပ်တာပေါ့ဒါကြောင့် prepare for the worst ဆိုရယ်ဒီဟုတ်ပြီညီငွေလာလို့ bottom ဖြစ်လာလို့ညီငွေလာလို့အလုတ်ပြောင်းတယ်အဲ့ဒီနေရာမှာ stretch အလုတ်ပြောင်းတယ်ဆိုတဲ့နေရာတော့ဘုံမောင်းဘွင်းဘုနဲ့နေ40ချက်များပြီးတော့ပြောင်းမလားဒါက motivation နဲ့ဆိုင်တယ် motivation ကျသွားတဲ့အချိန်မှာ job satisfaction နဲ့ motivation ပါရှာမှမသိဘူးတချို့က excitement ကို motivation နေနဲ့လုပ်တယ်လေဟာဒီအလုပ်ကပုံချတဲ့ချင်းဖြစ်တယ်အသစ်ဆိုတော့သူတို့ကိုသူတို့ challenge လုပ်တယ်။အဲ့ဒီ time excitement ဟိုကြိုက်တဲ့စိတ်လည်းပါ။အလောက်ကကြာလာတဲ့ခါကျတော့ဒီလုပ်ဒီလုပ်ပဲဒီနေ့ကနေ့တိုင်းနေ့တိုင်းဒါပဲဆိုတော့ဟိုစိတ်လှုပ်ရှားမှုမရှိတော့စိတ်လှုပ်ရှားမှုမရှိလို့စိတ်လှုပ်ရှားမှုမရှိတိုင်းပြောင်းမယ်ဆိုရင်မင်္ဂလာဆောင်ပြီးသားလူတွေနှစ်နှစ်သုံးနှစ်ကြာရင်တစ်ခါထပ်ပြောင်းဒါလည်းပြဿနာကြီးပဲအဲ့ဒါလည်းမလုပ်ချင်ပါနဲ့ဘုံဘုံဟိုတောင်းပန်ပါလေအဲအဲ့တော့ဒီ excitement ကိုလိုက်ရှာနေတာကိုကစိတ်လှုပ်ရှားမှုမပါပဲနဲ့ပျော်ရွှင်မှုကိုနားမလည်ဘူးလေပျော်ရွှင်မှုက inner peace စိတ်တည်ငြိမ်မှုကနေလာရဆိုကိုကနားမလည်နားမလည်ခါကျတော့ကလေးတွေလူပေါ့ကလေးလူအမြဲတမ်းဟိုနည်းလှုပ်ရှားပြီးတော့စိတ်တက်ကြွနေမှာဟိုစိတ်လှုပ်ရှားနေမှာ exciting ဖြစ်နေမှာပျော်ရွှင်မှုလေးကိုသူသိတယ်ဒါနဲ့ပျော်ရွှင်မှုကသူအရင်စေးဒီမှာပျော်ရွှင်မှုမဟုတ်စိတ်လှုပ်ရှားမှု excitement အရင်စေးကြီးတယ်အရင်စေးကြီးဘာဖြစ်လို့ဆိုဟိုတစ္စည်းအသစ်တစ်ခုကိုဝယ်လိုက်တယ်ကစိတ်လှုပ်ရှားတယ်ဒီစီအတိတ်ကပြီးသူဟောင်းသွားတယ်ဆဲမလို့ရှာတော့အဲ့ဒါနဲ့ handbag နဲ့တလုံးထပ်ဝယ်ရတယ်ဝယ်ပြန်တော့တခါတည်းဒီ handbag လည်းနောက်ဟိုအခန်းသားတွေ၄-၅ကျင်တော့သွားပြီးဆိုရင်တခါတည်းဒီတပ်ပုံက Facebook ပေါ်၄-၅ကတက်သွားတော့ဒါလည်းထပ်ပြီးတော့သွားမှ excitement ဖြစ်တော့တခါအတိတ်ထပ်ဝယ်ရပြန်အရန်စေးကြည့်အဲ့ဒီနည်းကိုလည်းမလိုက်ပါနဲ့ကိုကပိုက်ဆံဝယ်နိုင်တာတော့မှtrace hand တွေကိုတတ်ပြီးတော့လှုပ်ထားတယ်ဒီ handbag လေးဟို crocodile တွေအများကြီးသေးမယ်ကြားတွေအများကြီးသေးမယ် trace hand တွေအများကြီးသေးမယ်ဟုတ်တယ်မလားကို handbag ထဲမှာထည့်ထားတာ handbag ကဈေးကြီးတယ် handbag ထဲမှာဘာပစ္စည်းတွေသိစေးမကြီးဘုံမကြားဘူးလား mind couldn't know အဲ့တော့ဒီနေ့နေခင်ပြောတာဒီ long term motivation ကိုပြောမှာ compassion ဆိုရယ်လေဒီဟာရှိမှသူက resilience ရှိတယ်အလုံးမှာရှိတဲ့ stress တန်းကိုခံတယ် donor stress ဟိုကမဖြစ်ဘူးဥမာကရုဏာအနေနဲ့ပြောရဲဆိုရင်ကိုယ့်ရဲ့အလုံးရဲ့တန်ဖိုးပို့ပြီးတော့ထားတာကရုဏာဆိုတာကနေခင်ကြရင်ထပ်ပြီးတော့ repeat လုပ်မယ်ကရုဏာဆိုတာကပြဿနာကိုဖြေရှင်းပေးခြင်းတော့ကရုဏာလို့တချို့ကြတော့ကရုဏာကိုဟိုလျှော့ပေးတယ်ဟိုသူများအနိုင်ကျင့်တာကိုလျှော့ပေးတယ်သူများလူလဲလှုပ်တာကိုလျှော့ပေးတယ်အဲ့ဒါမျိုးကိုဟိုကရုဏာလို့ထင်တယ်လေအဲ့ဒါမျိုးကိုမေတ္တာလို့ထင်တယ်အဲ့ဒါကြောင့်အလုတ်ခွေမှာမေတ္တာအကြောင်းပြောရင်ဒါအားနေတယ် soft ဖြစ်တယ် weak ဖြစ်တယ်အဲ့ဒါမျိုးထင်ပြီးတော့လူတွေကအသုံးမပြုကြဘူးတော်သေးတယ်အခုသိပ္ပံပညာတွေကဒါကိုစိတ်ဝင်စားပြီးတော့ဟောဒါတွေကိုလေ့လာတာဘာလို့လေ့လာဆိုတော့အိုကဘာကြီးကရုပ်ဝတ္ထုပစ္စည်းတိုးတက်တဲ့လောက်လူကအယမ်းစိတ်ဆင်းရဲအယမ်းစိတ်ဆင်းရဲဘာဖြစ်လို့တော့ဆိုတော့Harvard professor တရားသူ research လုပ်ထားတယ်1960ပေါင်းချက်နေပြီးတော့2000အထိဟိုဒီကဘာလုံးက psychologist ပညာရှင်တွေရေးထားတဲ့စာအုပ်တွေဆောင်းပါးတွေစုပေါင်းပြီးတော့သူresearch လုပ်တာလေ negative အကြောင်းတွေးတဲ့ စေတဗေဒပညာရှင်တွေ22ယောက်ရှိမှာ positive ထောင်းတွေ့တာတယောက်ပဲရှိတယ်။သူတို့ရေးတာလည်းပဲ negative ထောင်းရေးတဲ့စာအုပ်22တောက်ရှိမှာ positive ရေးတာတောက်ပဲပါတယ်။ negative thinking တွေညာနေတယ်။ positive thinking တွေနည်းနေတယ်။အဲ့တော့ဒီညမှာကရုဏာဆိုတာကဘုံဘုံဟိုဘာဆိုချင်တာတုံးဆိုဥပမာကိုအစားတော့ရောင်းတယ်အစားတဲ့ပုံကိုယ်ရင်းသူတို့ရဲ့ဒုက္ခကိုခံစားပြီးတော့ဒီအစားတော့ကိုလုပ်တယ်သူတို့ရဲ့ပြဿနာဖြေရှင်းပေးခြင်းတယ်လူများများရဲ့ပြဿနာဖြေရှင်းပေးခြင်းတယ်ဆိုရင်ဒီအစားတော့ကောင်းတယ်လို့ရတယ်ဈေးချုပ်လည်းလုပ်ရတယ်ဒါလူများများစားနိုင်လူများစားနိုင်အဲ့တော့အစားအသောက်နဲ့ပတ်သက်ပြီးတော့ဟိုအကျေပြောအကျေတော့မပြောချင်ဘူးဒီဆက်ပြမလာကြရင်အင်္ဂလန်နေပြီးတော့အင်္ဂလန်ရဲ့ Imperial College နဲ့ဒီအစားအသောက်အကြောင်းကျွမ်းကျင်တယ်ဟိုဗမောက္ခဤတရားဖုံဖုံဖိတ်ထားတယ်အဲ့သူက lecture လာပေးတယ်အစားအသောက်တစ်ခုနဲ့ပတ်သက်ပြီးတော့သူကworld food programs or any program ထဲမှာသူကဟိုဟိုတကယ်ထိတ်တန်သိဝင်ပြန်ရှင်ကြီးဘောဆိုလိုတာကအစားအသောက်ကိုဈေးချိုချိုနဲ့လွယ်လွယ်ကူကူရနိုင်တယ်ရနိုင်အောင်လုပ်ပေးတယ်ဆိုရင်လူအများအတွက်ဒုက္ခတွေအများကြီးနေပါတယ်အဲ့တော့သူတို့ရဲ့ဒုက္ခနေအောင်မလုပ်မယ်ဒီစိတ်နဲ့လို့ရင်ဒါကရုဏာနဲ့စီပွားရေးလို့တာကရုဏာနဲ့သူရဏလို့တာဒီပုဂ္ဂိုလ်ပဲအောင်မြင်မှာပေါ့ဒီပုဂ္ဂိုလ်ပဲအောင်မြင်မှာဟိုဟိုဒီနေ့အင်္ဂလန်နဲ့ပါလီမန်မှာဝက်စ်မင်စတာမှာသူတို့ပရမအောင်ဆုံးဟောလေးလုပ်တယ်ဒီဗုဒ္ဓနဲ့လုပ်ဘုံဘုံဟို comedy room တကူတည်းမှာစကားသွားပြောရမှာပြောရခါကျတော့အခုသတိရလို့ရှေ့မှာဘုံဘုံမိုက်တွေညာနေဘုံမိုက်ကပေါ်နေဟိုခြားတဲ့ဟာလေးအခန်းကဒီရဲ့သုံးဘုံနှစ်ဘုံလောက်ပဲရှိတယ်မိုက်24ခုခြားထားတယ်ဒီတိုင်းကြည့်ရင်မိုက်မမြင်အောင်အဲ့တော့ဘာဖြစ်လို့တုံးဆိုတော့အမေရန်စကားပြောနေတဲ့ပါလီမန်အမတ်တွေပါလီမန်အမတ်တွေရဲ့အတန်ဝင်တဲ့ပြဿနာအဲ့ဒီပြဿနာကိုနားလည်ပြီးတော့အဲ့ဒါကိုလုပ်တာနောက်တစ်ခုကတော့ထယ်လီဗျင်းပေါ်လာတဲ့ခါမှာဟိုအိမ်အနားထောင်တဲ့လူတွေဒီသတင်းနားထောင်တဲ့လူတွေသူတို့ခေါင်းမချရအောင်အဲ့ဒါကြောင့်အဲ့ဒါကိုလုပ်တာအဲ့တော့ပြဿနာဖြေရှင်းပေးခြင်းနဲ့စိတ်နဲ့အလုပ်လုပ်တာအဲ့ဒီလိုအလုပ်လုပ်ရင်ပြဿနာကဘယ်တော့မှမကုံဆုံးတဲ့နေရာချမလို့ကိုယ့်ရဲ့ motivation ကဘယ်တော့မှမကုံဆုံးဒါ problem based thinking ကို problem based thinking သစ္စာ၄ပါးကပြဿနာအခြေခံပြီးတော့တွေးတယ်ဒုက္ခအခြေခံပြီးတော့တွေးမြတ်စွာဘုရားဟိုရှောက်တဲ့ခါကျတော့အရှင်ဘုရားဖားရဲသင်တော့ဆိုတော့45နှစ်ပါလကနှမျိုးပဲသင်တယ်တခုကတော့ပြဿနာနောက်တခုကတော့ပြဿနာဘယ်လိုဖြေရှင်းမလဲဒီတခုပဲသင်တယ်ဒုက္ခနဲ့និရောဓဒါပဲသင်တယ် program and his solution that's all he taught အဲ့တော့ဘုန်းတော်ကပြဿနာကိုမြန်မြန်တွေးပြန်မြန်မြန်တွေးပြီးပြဿနာကို motivation နေနေယူအဲ့လိုယူတယ်ဆိုရင်တမီးက net 24ကုန်နေလေးခုပြောင်းနေဆိုတော့ငါးနဲ့တစ်ချိန်ပြောင်းတဲ့ကိစ္စလေးနေပါနေပါဟိုအဖုံးတို့လို့ဒီမှာနှစ်40ကျော်ဘာမေးခွန်းနေရှိတယ်ရားထိုင်ထိုင်ပြီးနေမှာလေ stress ေးနိုင်တယ်မရှိမေခွန်းမရှိဘူးဆိုရင်ဘုံလို့ဒီပထမပိုင်းမှာ non judgmental awareness ဒါလေးကိုနောက်တစ်ချိန်လုပ်မယ်ဘုံလို့နောက်ထပ်5မိနစ်လောက်နောက်ထပ်5မိနစ်လောက်တရားထိုင်ရဒီချိန်မှာအတွေးတွေအတွေးတွေကိုလည်းပဲအကောင်ဆုံးသွားပြီးတော့မူဝေဖန်နေ value added judgment တွေမလုပ်နဲ့သူအရှိကိုရှိတယ်ပဲနားထောင်ကြည့်ပါဥပမာဝေဒနာကိုမကောင်းဘူးလို့မြင်တယ်လို့ဝေဒနာပေါ်လာတိုင်းတော့ panic ဖြစ်တယ်မကောင်းဘူးလို့မြင်တာအဲ့လိုမမြင်မဲနဲ့ဒီဝေဒနာခန္ဓာကိုယ်ကလိုအပ်တဲ့အရာတစ်ခုဖြစ်တယ်။ဘာစားတာဘယ်သူကပြောမှသိရောဝေဒနာပြောမှသိရော။ဘာကြည့်တာစားတာတော်တော့ဘယ်သူကပြောလို့ဝေဒနာပြောတာ။အခုလှုပ်လှုပ်တာနည်းနည်းကြောင်းသွားပြီခဏလေးနားဘယ်သူပြောလို့ဝေဒနာပြောတာ။ရက်တာနည်းနည်းညာသွားပြီခဏလေးထိုင်လိုက်အောင်ဝေဒနာသတိပေးတာ။ဝေဒနာဆိုတာ message ပဲဒီ message ကိုကိုယ်ကြည့်တဲ့နေရာမှာ objective မဖြစ်ဘူးကိုအကောင်ဆုံးသွားပြောပြီးတော့ဝေဒနာကိုအယံမုန်းတော့ဝေဒနာဆိုအယံမုန်းတယ်လို့စေတနာထားတာနေဘာဖြစ်သွားတော့ဝေဒနာဖြစ်သွားဆိုတော့အဲ့ဒီအဆိုးကသူကဝေဒနာမကောင်းဆိုပြီးတော့မြင်ထားလို့အဲ့ perception ရှိနေတယ်အဲ့ perception ရှိအဲ့ကြောင့်ဝေဒနာနဲ့တွေ့တိုင်းတွေ့တိုင်း fight လုပ်တယ်မဟုတ်နဲ့ flight လုပ်တယ်ထပ်ကြည့်တယ်မလို့အပ်ပါနဲ့ရံဖြစ်တယ် energy တွေအများကြီးကုန်အဲ့တော့ကြောင့်တရားထိုင်တဲ့အခါမှာဝေနာကိုကြည့်တယ်နော်ဝေနာကို react လုပ်တဲ့စိတ်တွေလည်းကြည့်တယ်ဝေနာကြည့်တာကတော့ဝေဒနာနုပ္ပတနာလို့ခေါ်တယ် awareness of feeling နောက်ဝေဒနာကို react လုပ်တဲ့စိတ်တွေ emotion တွေအဲ့ဒါကိုကြည့်တာဆိုစိတ်ဓာတ်နုပ္ပတနာခေါ်တယ်အဲ့ဒါကြောင့် observation ofminds and emotion thoughts and emotion အဲ့ဒီလိုလုပ်လိုက်တယ်ဆိုရင်အစပိုင်းမှာ10မိနစ်တောင်မှအကြာကြီးလို့ထင်တဲ့အာယောဂီတွေနောက်ပိုင်းကျတော့တဏှာကောင်းထိုင်ထိုင်နေတယ်တဏှာကောင်းထိုင်နေဘာဖြစ်လို့လဲဆိုတော့ဝေဒနာနဲ့ရံမဖြစ်တော့လို့ဝေဒနာပေါ်မှာ judgment ဖြစ်တာတွေသိပြီးရှိတော့လို့ဒါကြောင့် non judgment attitude အကောင်ဆိုချက်ချင်းမူဖြစ်နေစိတ်ဝေဖန်မယ်ဆိုရင်လည်းဒုက္ခဘုံအခြေခံပြီးတော့ဝေဖန်တဲ့စိတ်အဲ့ဒီလိုဖြစ်အောင်ဆိုရင်ဒါလေးလူလေးနော်ကဲဘုံတော့နောက်ထပ်5မိနစ်ဝင်လေထွက်လေလေးကြည့်နေမယ်ဝင်နေထွက်လေကြည့်တဲ့အခါမှာကျဉ်တ်တာမကျဉ်တ်ဘူးအဲ့စိတ်တွေပေါ်လာနေတယ်ပဲအဲ့စိတ်လေးကိုလိုက်ပြီးတော့မှတ်လိုက်ဥပမာတစ်ခုပြောအောင်ပြန်ထိုင်နေလွယ်အောင်ဖုန်းလုတ်ထားတယ် register release and return register ဆိုတာက accept လုပ်ရမယ် acknowledge လုပ်ရမယ်အကောင်ဆုံးမှုပဲနဲ့ဝင်လေထွက်လေ register လုပ်ရမယ်နော်နောက်ပြီးတော့ဟို automatic အတွေးတွေဝင်လာတယ်စိတ်အလုပ်အကြောင်းတွေးတယ်ပုံချောင်းဒီချောင်းတွေးတယ်အဲ့လိုတွေးရဆိုရင်လည်းအဲ့ဒီတွေးတဲ့ဟာကိုတွေးနေတယ်လို့ပဲသိလိုက်ဒါ cognitive ဟိုနဲ့ psychology ခေါ်တယ်နော်တိ ਉ မဲ့တိလိုက်ဒါသတိပဋ္ဌာန်နေပေးတယ် skill ပဲတိ ਉ မဲ့တိလိုက်ဒါ register ဆိုတာ acknowledge လုပ်တာ accept လုပ်တာ accept မလုပ်ဒီ accept လုပ်ဖို့စိတ်ကို train လုပ်မထားရင်နည်းနည်းလေးဟိုမသက်မသာဖြစ်တာနဲ့နည်းနည်းလေး inconvenient ဖြစ်တာနဲ့စိတ်ကချက်ချင်းကို reject လုပ်reject လုပ်ရဆိုရင်သူကဘာနဲ့လုပ်တာဆိုတော့ဒေါသနဲ့လုပ်တာဒေါသနဲ့လုပ်တာဒါကြောင့် accept လုပ်အောင် register မြန်မာလိုခေါ်တာတော့မှတ်တယ်ခေါ်တာပေါ့နိုင်နားရမှတ်တယ်ကြားရင်ကြားရမှတ်တယ်စိတ်လွင့်နေတယ်ဆိုရင်လွင့်နေမှတ်တယ် register လုပ်တယ် register လုပ်ဖြင့်အဲ့ဒီအတွေးကိုဟိုက release လုပ်လိုက်ရတယ်လွတ်လိုက်လွတ်ဘာလို့ပြောမပြောရင်ကလေးလိုပဲတခါကင်ထားကင်ပြီးကလေးကဘာလို့လို့ပတ်သက်ထက်ထက်အဲ့ဒါအမေအဲ့ဒါမထဲနဲ့အဲ့ဒါမကင်နဲ့အဲ့ဒါရှိရယ်ဆိုတော့ကလေးကိုသင်ပေးဒါ subconscious mind ကိုသင်ပေးနေတယ်လွတ်လိုက်ပါစိတ်ညစ်တဲ့ဟာကိုလွတ်လိုက်ပါ register ဖြင့် release လွတ်လိုက်ရင်ဘာလို့မှာ return ဝင်နေထွက်လေစီပြန်လာဝင်နေထွက်စဉ်ဝင်နေထွက်လေကို main focus မူလအာယုံနေနဲ့ယူရင်မဟုတ်ဘူးဆရာတို့ရတော့အိမ်တယ်လို့ခေါ်တယ် host consciousness အိမ်တယ်စိတ် host consciousness အတွေ့တွေကြတော့ဧည့်ပဲသူတို့ကြတော့ visiting consciousnessအဲ့ဒီလိုဥပမာတစ်ခုမိလင်တပညာထဲမှာပါတဲ့အဲ့ဒီခုကပင်ကူအိမ်နဲ့တူတယ်ပင်ကူကသူ့ရဲ့အိမ်ကိုသူတိဆောက်ပြီးရင်သူဘယ်မှာနေတော့အလဲတက်တဲ့မှာနေအလဲတက်တဲ့မှာအလဲတက်တဲ့နေရာကိုသူ့ရဲ့အိမ်ဖြစ်သူလုပ်တာ quiet but very alertအဲ့အလဲကောင်မှာငြိမ့်ငြိမ့်လေးနေတယ်ဒါပေမဲ့သူကအယံကိုတတိကောင်တယ်အဲ့သူရဲ့အိမ်လေးပေါ်မှာပိုမွားလေးနဲ့နေကြနိုင်အဲ့ vibration သူချင်းချင်းသိတယ်အဲ့ pink ကသူဘာလို့တော့အဲ့ pink အဲ့ပိုမွားလေးကိုသွားပြီးတော့စားလိုက်တယ်စားပြီးအလဲကောင်မှာထိတ်ဆိတ်လေးပြန်နေကြားလာတဲ့ပိုမွားလေးတွေသူသိတဲ့အခါကျတော့သူအန်ရယ်မဖြစ်အောင်စေမဖြစ်နိုင်မဖြစ်နိုင်ရုံနဲ့မကဘူးမဖြစ်စေအောင်လို့လှုပ်နိုင်ရုံနဲ့မကဘူးသူရဲ့အာဟာရဖြစ်အောင်လို့သူလုပ်တယ်နောက်ဟုတ်ကဲ့ထောင်းမှာကြားလိုက်သူသွားပြီးတော့စားလိုက်ပြန်လာလိုက်အဲ့လိုနဲ့သူအသက်ရှင်ဒီတိုင်းမှာပဲစိတ်ကလည်းဒီလိုလုပ်မှအသက်ရှင်မယ်တဲ့သူ main focus တဲ့နေရာရှိရမယ်ပြင်းရင်ပေါ်လာတဲ့ destruction တွေကိုအဲ့ဒါသွားပြီးတော့ acknowledge လုပ်လိုက်တယ်သွားပြီးတော့လက်ခံလိုက်တယ်ရှိတယ်ဆိုတော့သွားအတိမတ်ပြုလိုက်တယ်ပြင်းရင်မူလအာရုံစီပြန်လာမူလအာရုံစီပြန်လာဘုံတို့ရဲ့စိတ်ကဒီ biology ကိုအကြောင်းပြုပြီးတော့သူ့မှာအလုပ်လုပ်တယ် biology ကမျက်စိရှိတယ်မျက်စိကိုမျက်စိနဲ့မြင်နိုင်မြင်နိုင်စိတ်ကလုပ်လုပ်တယ်နားလည်းရှိတယ်နားနဲ့ပဲနားနဲ့ကြားတယ်ကြားတယ်စိတ်အလုပ်လုပ်တယ်နှာခေါင်းရှိတယ်နှာခေါင်းအနှံ့ရတယ်အလုပ်လုပ်တယ်ရှာရှာကအရသာနဲ့တွေ့တယ်သူလည်းအလုပ်လုပ်တယ်အတွေ့ရှိတယ်အတွေ့ရှိတိုင်းအလုပ်လုပ်တယ်အဲ့တော့စိတ်ကတခုတည်းပဲဟိုလှုပ်စရာအလုပ်တဲ့များနေတယ်ဆိုရင်အိမ်ကြီးလူအတယောက်ပဲရှိတယ်တကပေါက်6ပေါက်စလုံးဖွင့်ထားတယ်ဆိုရင်ဘသူကဝင်လာတယ်ဘသူကထွက်သွားတယ်ဒီအိမ်ရှင်မသိနိုင်ပါဘူးဒါကြောင့်တကားတွေတော်များများကိုပိတ်ထားပြီးတော့ဖြစ်နိုင်ရင်တကားတစ်ခုမဖြစ်နိုင်ရင်အဲ့ဟိုဒီနှစ်ခုများဆုံးအဲ့ဒါလေးကိုပဲစောင့်ကြည့်စောင့်ကြည့်နေရင်ဘသူဝင်လာတယ်ဘသူထွက်သွားတယ်ဒါတို့သိတဲ့ခါကျတော့ဒီအိမ်ကလုံခြုံတယ်လုံခြုံတယ်ဆိုတဲ့ဟာကို secure feeling လို့ခေါ်တယ်အဲ့တော့ကိုယ့်ရဲ့ distraction တွေစိတ်ကိုပြန်လည်စေတဲ့အရာတွေစိတ်ကိုအနှောက်အယှက်ဖြစ်တဲ့ဟာတွေမျက်စိထဲနဲ့ဝင်လာနားထဲနဲ့ဝင်လာလိုက်မျက်စိဆိုရင် Facebook ထဲမှာကြည့်လိုက် Fiber ထဲမှာကြည့်လိုက်ဆိုင်ဖုန်းနဲ့စကားပြောလိုက်ဒီမှာအလုပ်လည်းလုပ်နေရတဲ့ခါလေအဲ့လိုများအဲ့လိုလုပ်ရင် stress မတက်ဘဲနဲ့ဘယ်လိုနေမှာလဲရှိသမျှတကားတွေအကောင်လုံးဖွင့်ထားပြီးတော့လူတွေဝิญဉ်တိုင်းဝင်လာဘသူမှမသိတော့နောက်ပိုင်းကြတော့အိမ်ရှင်ကဧည့်သည်ဖြစ်သွားတယ်ဧည့်သည်ကအိမ်ရှင်ဖြစ်သွားတယ်ဧည့်သည်ဖြစ်တဲ့ဒီကျန်လွင်တဲ့စိတ်တွေသူတို့ကအိမ်ရှင်ဖြစ်သွားရင်အဲ့ဒီလူအမြဲတမ်းပဲစိတ်ပြန့်လင့်နေမှာပေါ့အကြောက်တရားဆိုရင်လည်းသူကဧည့်သည်ပဲ။အဲ့ဒီဧည့်သည်ကိုကမကင်တွေ့တတ်လို့သူဝင်လာမှမသိလို့ spider web ဒီ pink ရဲ့အိမ်ပေါ်မှာပိုးကောင်တဲ့တကောင်ကြာလာဆိုကိုမသိဘူး fear ဆိုတဲ့ပိုးကောင်ကြောက်စရာကြောက်စရာဆိုတဲ့ပိုးကောင်အဲပိုးကောင်ကြာလာကြာလာကိုမသိလဲမသိတဲ့ခါကျတော့သူ့ဒီတိုင်းပဲထားအောင်များလာများလာများလာပင့်ကူကိုသူတို့အနိုင်ယူပါတယ်နိုင်ယူပါတယ်ဒါကစိတ်ရဲ့ဖြစ်ပုံကိုဗုဒ္ဓကျမ်းစာထဲမှာပိဋကတ်ထဲမှာရှင်းပြတဲ့ဟာတွေပုံမို့အခုရှင်း register release and retain အဲ့ဒီဥပမာကိုပဲပြန်ပြီးတော့ပြတာ register ဖြစ်ပေါ်လာတဲ့ကြိုက်တဲ့စိတ်မကြိုက်တဲ့စိတ်စေညတံတွေမျောလင်းချက်တွေနောက်ပြီးတော့ agitated ဖြစ်တာတွေဒေါသဖြစ်တာတွေအဲ့ဒါတွေကိုသူအကောင်းအဆိုးမဝေဖန်ပဲနဲ့အကောင်းအဆိုးမဝေဖန်ပဲနဲ့သူကိုတိရုံနဲ့လိုက်တိလိုက်ရင်လိုက်တိပြီးဝင်လင်းထွက်လေပြန်လာရင်ပင့်ကူကပိုးကောင်သေးလေးတွေသွားစားပြီးတော့ပြန်လာတာနဲ့သူလေကောင်ပြန်လာနေတူတယ်ကဲနောက်ထပ်5မိနစ်တည်းရဆက်ထိုင်မယ်ဝိနေထွက်လေချက်ချင်းမှရှူရှိုက်ပါ